တိမောသေဩဝါဒစာပထမဆောင်အခန်းကြီး၄
ဝိညာဉ်တော်သည်အတိအလင်းဗျာဒိတ်ထားတော်မူသည်ကနောင်ကာလ၌ဩတပစိတ်တွင်တံပူနှင့်ခတ်ချင်းကိုခံပြီးလျင်မူသာစကားကိုပြောတတ်သောသူတို့၏လျှို့ဝှက်ခြင်းအပြင်လူအချို့တို့သည်ယုံကြည်ခြင်းကိုစွန့်ပယ်၍လက်ဖျားတတ်သောစိတ်ဝိညာဉ်တို့၌၎င်းနာဖျားတို့နှင့်ဆက်ဆိုင်သောဩဝါဒတို့၌၎င်းမိဝဲရှိကြကြလိမ့်မည်။မင်္ဂလာဆောင်ခြင်းအမှုကိုမပြုရဟု၍၎င်းယုံကြည်၍တမာတရားကိုတည်သောသူတို့သည်ယေရှုတော်ကိုတည်သောစိတ်နှင့်တကွသုံးဖို့ရာဖျားသခင်ဖန်ဆင်းတော်မူသောအစာမျိုးကိုရှောင်ရမည်ဟု၍၎င်းပြညာထားကြလိမ့်မည်။ဖျားသခင်ဖန်ဆင်းတော်မူသည်မြသည်သုံးစရာကောင်း၏ကျေးဇူးတော်ကိုတည်သောစိတ်နှင့်ခံယူလျင်အဘယ်အရာကိုမျမပယ်မရှောင်ရအကြောင်းမူကားဘုရားသခင်နှုတ်ကပတရားတော်အားဖြင့်၎င်းဆုတောင်းခြင်းအားဖြင့်၎င်းအရာရာတို့သည်စင်ကြယ်လျက်ရှိကြ၏ဤစကားများကိုသင်သည်ညီအကိုတို့အားကြားပြောလျင်ယုံကြည်ချက်စကားကိုယ်တိုင်ရှာဖွေလက်ကျက်သောတမာဩဝါဒစကားနှင့်ဝေးမြူခြင်းကိုခံသောယေရှုခရစ်ဤဓမ္မဆရာကောင်းဖြစ်လိမ့်မည်။မိမအိုပြောတတ်သောတရားမဲ့ဖြစ်သောဒန္တာဤစကားကိုပယ်ရှား၍ဖျားဝတ်၌မွေးလျောခြင်းအပြင်ကိုကိုကိုဆုံးမလော။ကိုကာယကိုဆုံးမခြင်းသည်များစွာသောအကျိုးကိုမပေးတတ်။ဖျားဝတ်၌မွေးလျောခြင်းမူကားယခုဘဝနောင်ဘဝနှင့်ဆက်ဆိုင်သောဂတိတော်ကိုရသည်ဖြစ်၍အရာရာ၌အကျိုးကိုပေးတတ်သည်ဟူသောစကားသည်တစ္ဆာစကားဖြစ်၏အကျွင်းမဲ့ခံယူအပ်သောစကားလည်းဖြစ်၏ထို့ကြောင့်အသက်ရှင်တော်မူထသောလူအပေါင်းတို့ကိုကယ်မတော်မူ၍ယုံကြည်သောသူတို့ကိုအထူးသဖြင့်ကယ်မတော်မူသောဘုရားသခင်၌ငါတို့သည်ကိုးစားသည်နှင့်အညီပင်ပန်းစွာအမှုဆောင်ရွက်ကြ၏ကဲ့ရဲ့ခြင်းကိုလည်းခံရကြ၏ယခုဆိုခဲ့ပြီးသည့်အတိုင်းပြညထားခြင်းဆုံးမဩဝါဒပေးခြင်းကိုပြုလော။တင်းဤအသက်အရွယ်နှုတ်ပြူသည်ကိုအဘယ်သူမျှမထီမဲ့မင်မပြုစေနှင့်စကားပြောခြင်းကြင်ကြံပြုမှုခြင်းသူတပါးကိုချစ်ခြင်းဝိညာဉ်တဘောရှိခြင်းတစ္ဆာဆောင်ခြင်းစင်ကြယ်ခြင်းအရာမှာယုံကြည်သောသူတို့အားပုံသက်သေးကိုပြလော။ငါမလာမီတိုင်အောင်ကျမ်းစာကိုဖတ်ခြင်းတိုက်တွန်းသွေးဆောင်ခြင်းဆုံးမဩဝါဒပေးခြင်းကိုကြိုးစား၍ပြုလော။ဗျာဒိတ်တော်ကိုခံ၍တင်းအုပ်များတို့သည်လက်တင်ခြင်းနှင့်တကားတင်၌အပ်ပေသောစုကျေးစုကိုမပြုစုဘဲမနေနှင့်တင်ဤတိုးပွားခြင်းကိုလူအပေါင်းတို့အားထင်ရှားစေခြင်းကဤအရာများကိုစိတ်ဆွဲလန်း၍ကြိုးစားအားထုတ်လော။ကိုယ်ကို၎င်းကိုယ်ဆုံးမဩဝါဒကို၎င်းတတိပြု၍အမြဲတည်နေလောထို့သောပြုလျင်ကိုယ်ကို၎င်းနားထောင်သောသူတို့ကို၎င်းကယ်တင်လိမ့်မည်